င်္ဂလာပါခင်ဗျာ2024ခုနှစ်ဩဂတ်လ13ရက်အင်္ဂါနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကရဲစီတူပါပါဒီနေ့ညပိုင်းအစည်းအဝေးမှာနောက်ဆုံးရသတင်းတွေနဲ့အတူမြန်မာနိုင်ငံရေးတရုတ်နိုင်ငံဂျာဝင်စစ်ဆက်ပေးမှုဟာအောင်မြင်နိုင်မလားဆိုတာနိုင်ငံရေးလိလာသူတွေရဲ့တုံ့တက်ချက်ဆရာတွေကိုထုတ်လွှင့်သွားမှာပါခင်ဗျာရခိုင်ပြည်နယ်ကွားမြို့နယ်ကျိန်တလီမြို့ပေါ်မှာရှိတဲ့စစ်ကောင်စီတက်စကန်နှစ်ခုနဲ့မြို့မရဲစကန်ကိုဩဂတ်လ12ရက်နေ့ကစပြီးအရခတက်တော်အေကထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်မြို့ရင်းတိုက်ပွဲတွေပြင်းထန်နေပါတယ်ကျိန်တလီမြို့ပေါ်ရက်ကွက်အချို့မှာတိုက်ပွဲတွေပြင်းထန်နေပြီးတော့စစ်ကောင်စီရေတပ်ကလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတယ်လို့မြို့ကန်တွေကပြောပါတယ်ကျိန်တလီမြို့မှာရက်ကွက်3ခုလူဦးရေ1000ခန့်ရှိပြီးတော့အများစုကတော့ဘေးလွတ်ရာကိုထွက်ပြေးသွားကြပြီလို့ဆိုပါတယ်လက်ရှိမြို့ပေါ်မှာပိတ်မိနေသူတွေရှိပေမဲ့အရေးအတွက်အတိအကျကိုတော့မသိရသေးပါဘူးခင်ဗျာမန္တလေးတိုင်းတပိတ်ချင်းမြို့နယ်တကောင်းမြို့ကိုဩဂတ်လ12ရက်နေ့မှာတော်လိုင်းပူပေါင်းတပ်တွေထိန်းချုပ်နိုင်ပြီလို့တကောင်းပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ခံကအတည်ပြုပြောပါတယ်ဩဂတ်လ17ရက်နေ့မှာတကောင်းမြို့ပေါ်ကစစ်ကောင်စီတပ်တွေအထံချထားတဲ့ရဲစခန်းထွေအုပ်ရုံးနဲ့စစ်ရုံတွေကိုတော်လိုင်းပူပေါင်းတပ်တွေစတင်ထိုးစစ်ဆင်ခဲ့ပြီးနှစ်ရက်မြောက်တဲ့နေ့မှာအပိသက်ထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်တိုက်ပွဲတွေကြောင့်မြို့ကန်အားလုံးဒီပါဘေးလူရာကိုထွက်ပြေးတိမ်းရှောင်နေကြတယ်လို့လည်းဒေသခံတွေကပြောပါတယ်တကောင်းမြို့မှာအင်ဂျီ3000ကျော်ရှိပြီးစကိုင်းတိုင်းနဲ့ကချင်ပြည်နယ်အဆက်မှာရှိတဲ့မြို့ဖြစ်ပါတယ်ခင်ဗျာမန္တလေးတိုင်းတောင်သာမြို့နယ်မှာဩဂတ်လ12ရက်နေ့မနက်ပိုင်းမှာတရုတ်တဘာဝတန်းငွေပိုင်လိုင်းအနီးကစစ်ကောင်စီတပ်ဖွဲ့တွေတိုက်ခိုက်ခံရတယ်လို့စစ်ကောင်စီထိချုပ်ထားတဲ့မီဒီယာတွေကသတင်းထုတ်ပြန်ပါတယ်။တောင်သာမြို့နီးတရုတ်တဘာဝတန်းငွေပိုင်လိုင်းမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပူးပေါင်းအဖွဲ့တွေကလက်နက်ကြီးလက်နက်ငယ်တွေနဲ့ဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေကလည်းဩဂတ်လ12ရက်နေ့မနက်ပိုင်းကစစ်ကောင်စီတပ်တွေတက်ဆွဲထားတဲ့နိုင်ငံပိုင်အမှတ်10အထည်ချုပ်စစ်ရုံတရုတ်တဘာဝတန်းငွေပိုင်လိုင်းဒီကစစ်ကောင်စီတပ်စခန်းနဲ့ပြူစောတီအားကောင်းတဲ့ဖျားလာရွာတို့ကိုပူးပေါင်းတပ်တွေဝင်ရောက်တိုက်ခတ်ခဲ့တာလို့ပြောပါတယ်။ဩဂတ်လ10ရက်နေ့ကစပြီးကာကွယ်ရေးပူးပေါင်းတပ်တွေကနထိုးကြီးမြင်းကြံနဲ့တောင်သာမြို့တွေကိုမြင်းကြံခရိုင်အထူးစစ်ဆင်ရေးအဖြစ်ပေါ်ဆောင်ပြီးတော့စစ်ကောင်စီတပ်စခန်းတွေကိုတပြိုင်တည်းဝင်ရောက်တိုက်ခတ်နေတာဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာမကြာခင်ရက်ပိုင်းအတွင်းမှာမြန်မာပြည်ကိုတွားရောက်ဖို့ရှိတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာကျင်းပမဲ့လန်ချမ်းမဲကောင်အစည်းအဝေးတက်မဲ့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးဟာအဲ့ဒီခီးစဉ်အတွင်းမြန်မာနိုင်ငံကိုလည်းသွားဖို့ရှိနေတာဖြစ်ပါတယ်တရုတ်နိုင်ငံသားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့မစ္စတာဝန်ကြီးရဲ့ခီးစဉ်အသေးစိတ်ကိုဖော်ပြမထားပါဘူးရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပါအဝင်ရဲသားတွေဟာလက်နက်ကင်အဖွဲ့တွေရဲ့ကြမ်းကြုတ်တဲ့ကျူးလွန်မှုတွေကိုရင်ဆိုင်နေရတယ်လို့လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောလိုက်ပါတယ်HRW ရဲ့ဩဂတ်လ12ရက်နေ့ထုတ်ပြန်ချက်မှာစစ်ကောင်စီတပ်တွေနဲ့အာရခတပ်တော် A တို့ဟာရခိုင်ပြည်နယ်ကရိုဟင်ဂျာတွေနဲ့တခြားအရက်သားပြည်သူတွေအပေါ်အခုလအတွင်းတရားလက်လွတ်တပ်ဖြတ်တာနေအိမ်မိရှုဖျက်ဆီးတာတွေကျူးလွန်ခဲ့ကြတယ်လို့ဖော်ပြပါတယ်။ရိုဟင်ဂျာတွေရခိုင်လူမျိုးစုတွေနဲ့အကြမ်းဖက်လို့ရက်တွေကိုမျက်မြင်တွေ့ရှိခဲ့သူ33ဦးကို HRW ကမေးမြန်းခဲ့ပြီးဂျိုရုဓာတ်ပုံတွေလွတ်လပ်တဲ့သတင်းအင်းအင်းမြစ်တွေရုပ်သံမှတ်တမ်းဓာတ်ပုံနဲ့ဆေးမှတ်တမ်းတွေအပေါ်မှာအခြေခံပြီးထုတ်ပြန်တာလို့ HRW ကဆိုပါတယ်ခင်ဗျာ။နိုင်ငံတော်ဝန်တိုက်ပွဲတွေကြောင့်ရန်ကုန်မြို့ကိုထွက်ပြေးရောက်ရှိလာကြတဲ့စစ်ဘေးဒုက္ခသည်တွေကိုဩဂတ်လဒုတိယပတ်ကစပြီးစစ်ကောင်စီလက်အောက်ခံရက်ကွက်အုပ်ချုပ်ရေးရုံးတွေကစည်ရင်းကောက်ယူနေပါတယ်။စမ်းကြောင်းမြို့နယ်ထဲမှာဩဂတ်လ17ရက်နေ့ကမန္တလေးပြင်ဦးလွင်စတဲ့မြို့နယ်တွေကနေစွန့်ခွာလာတဲ့စစ်ဘေးဒုက္ခသည်တွေကိုရက်ကွက်ရုံးမှာစည်ရင်းလာပေးဖို့ကြေညာတာတွေရှိတယ်လို့မြို့ကန်တွေကပြောပါတယ်။လုံချုံရင်းရမြေဖော်လို့တဲ့စစ်ဘေးဒုက္ခသည်တူပြောပြချက်အရရက်ကွက်ရုံးမှာအဲစင်းတိုင်တဲ့အခါစစ်ဘေးဒုက္ခသည်အဖြစ်ဒီကြဆင်းရင်ပေးသွင်းခဲ့ရတာတွေလည်းရှိနေပါတယ်ခင်ဗျာမြန်မာတနိုင်ငံလုံးကို73စီဖြန့်ဖြူးပေးနေတဲ့ရန်ကုန်တိုင်းကတီလဝါစစ်ကမ်းမှာ73စီရဖို့စီသေးရင်တရားကျော်တန်းစီဆောင်ဆိုင်နေတာတပတ်ကျော်ကြာတဲ့အထိဝယ်လို့မရသေးဘူးလို့တန်းစီဆောင်နေသူတွေကပြောပါတယ်73စီကိုခွဲရန်စနစ်နဲ့ပေးနေတာကြောင့်73စီထုတ်ယူသူတွေရက်နဲ့ချီဆောင်ဆိုင်နေကြရတာပါဩဂတ်လဇန်ပိုင်းကတည်းကရန်ကုန်မန္တလေးကချင်နေပြည်တော်အပါအဝင်နိုင်ငံတော်ဝန်မှာ73စီဆိုင်တွေမှာ73စီပြက်လက်နေတာကြောင့်အကန့်အသတ်နဲ့သာဝယ်ယူနေကြရတာဖြစ်ပါတယ်ခင်ဗျာသတင်းတွေကိုတင်ဆက်ပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ် စစ်ကောင်စီကသူတို့လက်လွတ်ဆုံးရှုံးလိုက်ရတဲ့မြို့ရွာတွေကိုဘုံကျဲတိုက်ခိုက်တာတွေပုံများလာတာကြောင့်အရသာထိခိုက်တေဆုံးမှုတွေတိုးလာနေတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီအကြောင်းကိုမဝေမာထွန်းကတင်ပြထားပါတယ်ခင်ဗျာ
ကိုကန့်တက်မတော် MNDAA ကဇူလိုင်လ3ရက်နေ့မှာစစ်ကောင်စီရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်အခြေစိုက်ရာလာရှုမြို့ကိုဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်တော်လန်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့မြို့ရွာတွေကိုစစ်ကောင်စီဟာလေကြောင်းကနေဘုံကျဲတာတွေခတ်ဆိတ်ဆိတ်လုလာတယ်လို့တော်လန်ရေးအင်အားစုတွေကပြောကြပါတယ်။တဲမျိုးသားလူမျိုးရေးတက်မတော် TNNA က2029စစ်စင်ရေးပထမပိုင်းဖြစ်တဲ့2023ခုနှစ်ဒီဇင်ဘာလ15ရက်နေ့ကတည်းကတိုင်းထားတဲ့နန်းစံမျိုးကိုအခုဩဂတ်လ12ရက်နေ့ညမှာစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။နတ်ဆန်မျိုးပေါ်ကိုပေါင်900ဘုံ6လုံးကျဲချခဲ့တာကြောင့်ဒေသခံတယောက်သေဆုံးပြီးတော့အဆောက်အုံတချို့ထိခိုက်ပျက်စီးခဲ့တယ်လို့တပ်အန်းအမျိုးသမီးအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်
နမ်ဆန် EPC ယုံမှာတလုံးပောက်ကွဲသွားတော့အမှ EPC ယုံကတော့အကုန်လုံးပျက်စီးသွားတယ်ဗောနော်အမှရှိတဲ့ transformer တွေကစအကုန်လုံးပျက်စီးသွားတယ်နောက်တစ်ခုကြတော့ဒီအာနမ်ဆန်ဒေတာဥစီယုံနားလေးမှာသလုံးကြတယ်ဒီနောက်ထပ်ယုံပေါ့နော်ယုံတစ်ခုမှလည်းပြန်ကြတော့အမှလည်းတပြောင်းတော့အဲမှာပွဲချင်းပြီးလို့ဆုံးသွားတယ
် RFA ကပြုစုထားတဲ့စီးရင်တွေအရာရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းကုတ်ခိုင်နမ်ဆန်သိန်းနီရခိုင်ပြည်နယ်ကမြောက်ဦးကချင်ပြည်နယ်ကလိုက်စာနဲ့မန္တလေးတိုင်းစင်ကူးမြို့တွေမှာဇူလိုင်လ1ရက်နေ့ကနေဩဂတ်လ12ရက်နေ့မနေ့ကအထိတလားကျော်အတွင်းလေချောင်းကနေအကျိတ်20ကျော်ဘုံကျဲတိုက်ခိုက်ခံခဲ့ရပါတယ်။ဒါဟာမျိုးတွေကိုတော်လန်ရေးတပ်ဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ထားပြီးတဲ့နောက်တိုက်ပွဲတွေမရှိတော့ဘဲအခြေအနေတွေတည်ငြိမ်လာချိန်မှာဘုံကျဲတိုက်ခိုက်ခံရတာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုတွေအတွင်းအရသား40ထက်မနည်းသေဆုံးခဲ့ပါတယ်။မန္တလေးတိုင်းမှာလည်း2029စစ်စင်ရေးဒုတိယပိုင်းအတွင်းဇူလိုင်လ18ရက်နေ့ကတည်းကမန္တလေးပြည်သူ့ကာကွယ်ရေးတပ်မတော် MDY PDF ထိန်းချုပ်ထားတဲ့စင်ကူးမြို့နယ်ကိုဩဂတ်လ4ရက်နေ့တရက်ထဲမှာပဲလေကြောင်းကနေဘုံကျဲလို့ဒေသခံ13ယောက်သေဆုံးခဲ့ပါတယ်။စစ်ကောင်စီတပ်ကစစ်ရေးပြတ်မှတ်မဟုတ်တဲ့နေရာတွေကိုပို့ပြီးတော့တိုက်ခိုက်လာတာကြောင့်စိုးရိမ်ရတယ်လို့လုံခြုံရေးအမိမဖော်လို့တဲ့စင်ကူးဒေသခံတယောက်ကပြောပါတယ်။
ကွာကြတော့တိုက်ပွဲလည်းမဖြစ်ဘဲနဲ့ဒီတိုင်းပဲလေးလေးနဲ့လာလာကျေတာခဏခဏပဲကြေရတာဟိုလိုဆိုမှဆိုသမင်းနဲ့ကောင်းမဆိုင်ရအခုထိုင်ရမလို့ဆူထားရမလို့အဲ့လိုပေါ့ကိုရဲ့တော့ဖတ်ဖို့ရောက်တာပေါ့ခုကျသိရတော့ပေါ့ကိုမြန်ကူနေမနေရတော့တာပေါ့
နှစ်ဖက်တိုက်ပွဲတွေမရှိပဲအရသားတွေကိုပြစ်မှတ်ထားပြီးလေချောင်းကနေဘုံကျဲတိုက်ခိုက်နေတဲ့စစ်ကောင်စီရဲ့စစ်ရာဇဝတ်မှုတွေကိုတားဆီးပေးဖို့ဆိုပြီးတော့မြောက်ပိုင်းညီနောင်မဟာမိတ်၃ဘွဲကဩဂတ်လ6ရက်နေ့မှာနိုင်ငံတကာကိုတိုက်တွန်းတောင်းဆိုထားပါတယ်စကောင်စီဟာသူတို့ထိန်းချုပ်ထားတဲ့နည်းမြေအများအပြားကိုလက်လွတ်ဆုံးရှုံးလိုက်ရပြီးတဲ့နောက်မြေပြင်ထိုးစစ်တွေမလုံနိုင်တော့ဘဲတော်လန်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားပြီးဖြစ်တဲ့မြို့ရွာတွေကိုလေကြောင်းကနေဘုံကျဲပြီးပြည်သူကိုအထိနာအောင်လုပ်တဲ့နီးလန်းကိုရွေးချယ်အသုံးပြုလာတယ်လို့တော်လန်ရေးအင်အားစုတွေကဝေဖန်နေကြပါတယ်ရှင
်။ RFA ကဆက်လက်ထုတ်ပြန်ပေးနေပါတယ်။မြန်မာနိုင်ငံမှာတရုတ်နိုင်ငံဂျားဝင်စစ်ဆက်ပေးခဲ့တဲ့ Hiking သဘောတူညီချက်ပြက်ပြယ်ပြီးတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။တရုတ်နိုင်ငံကတော့အပြစ်ခတ်ရစဲရေးအတွက်ဆက်လက်ကြိုးပမ်းနေတယ်လို့ဆိုပေမဲ့ဒီကြိုးပမ်းချက်အောင်မြင်နိုင်မလားဆိုတာနိုင်ငံရေးလစ်လာသူတွေရဲ့တုံ့တက်ချက်တွေကို RFA သတင်းတောက်မတ်ထထအင်ဒရာအောင်ကတင်ပြပါလိမ့်မယ်ခင်ဗျာ
တရုတ်နိုင်ငံယာယီဝန်ကြီးဌာနပြောခွင့်ရသူ Miss Morning ကမြန်မာပြည်တွင်းမှာတိုက်ပွဲတွေဖြစ်နေတာကိုတရုတ်အစိုးရကမလိုလားပဲဆွေးနွေးဖြေရှင်းဖို့ကိုသာတိုက်တွန်းနေပြီးဒါကိုလည်းတက်တက်ကြွကြွဆက်လုပ်သွားမယ်လို့အောက်လ9ရက်နေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်တရုတ်နိုင်ငံအခြေစိုက်မြန်မာအရေးလိလသုံးသက်သူဒေါက်တာလှကျော်စောကတော့တရုတ်နိုင်ငံရဲ့ကြိုးပမ်းမှုဟာလက်တလုံးမှာမအောင်မြင်နိုင်ဘူးလို့သုံးသပ်ပါတယ်
။ဟိုအခုလောလောဆယ်တော့မလုံနိုင်ဘူးကြ။စစ်ကောင်စီကခုချိန်ထိကောင်းမှနေတော့မယ်။သူတို့ထင်တာသူတို့ဆက်ပြီးတော့ခိုင်နိုင်အထူးသဖြင့်မင်းအောင်နိုင်ပေါ့နော်။ဆက်ပြီးခိုင်နိုင်နေတော့မယ်လို့ထင်တယ်။ဒါကြောင့်မလို့ဒီဆွေးဆက်ဆွေးနွေးပွဲကတော်တော်နဲ့ဖြစ်မှာမဟုတ်ပါဘူး။
2023ခုနှစ်အောက်တိုဘာ29ကစခဲ့တဲ့2029စစ်စင်ကြီးဟာတရုတ်ရဲ့ဂျာဝင်စစ်ဆက်မှုအရ2024ခုနှစ်ဇန်နဝါရီလ17ရက်မှာဟိုင်ငယ်သဘောတူညီချက်နဲ့တိုက်ပွဲတွေရပ်တန့်ခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဇွန်လ25ရက်နေ့ကစလို့ဟိုင်ငယ်သဘောတူညီချက်ပြက်ပြယ်ခဲ့ပြီးတိုက်ပွဲတွေပြန်လည်ပြင်းထန်ခဲ့တာပါ။လက်တလုံးမှာတရုတ်နိုင်ငံကတွေ့ဆုံဆွေးနွေးရေးဖြစ်လာအောင်လုပ်နိုင်မှာမဟုတ်ဘူးလို့လုံခြုံရေးအရအမည်မဖော်လို့တဲ့နိုင်ငံရေးလေလာသူစစ်တပ်အရာရှိဟောင်းတယောက်က RFA ကိုပြောပါဗျ။
မြန်မာပြည်အေးချမ်းမှုကိုပြင်းပြလဲဆိုတာဟုတ်တယ်။ ဒါပေမဲ့ဒီဘက်သူကစွမ်းဆောင်မှုလုပ်မပေးနိုင်တဲ့အတွက်ကြောင့်မလို့သူကသူ့အကျိုးစီးပွားမကြည့်ရအောင်သူအကကွယ်တဲ့အနေနဲ့သူဒါကိုကန့်သက်ဖို့နော်ကန့်သက်ယူနေဖြစ်ဖို့ကျွန်တော်ကလည်းအဲ့လိုမြင်တယ်မန္တလေးကြီးကတော့သူဩဇာကလူတွေရအောင်ဒီလိုပါမှာပဲပေါ့နော
်ဒုတိယအကြိမ်2029ဆက်စင်ကြီးဟာရှမ်းပြည်နယ်မြောက်ပိုင်းနယ်မကဘဲနိုင်ငံတော်မှာတိုက်ပွဲတွေကျင်းပလာတာပါမြေပြန့်တိုက်ပွဲတွေမှာတော့တရုတ်နိုင်ငံရဲ့စီမံကိန်းနှစ်ခုဖြစ်တဲ့စကိုင်းတိုင်းထိရိုက်မြို့နယ်ကတကောင်းနီကယ်စက်ရုံနဲ့မန္တလေးတိုင်းမရေယာမြို့အရှိဘက်ကအယ်ဖာဘီလက်မြေစက်ရုံတို့ကို NUG လောက်ခံဒေတာကာဝေးရေးတပ်ဖွဲ့တွေကဇူလိုင်လတွေမှာသိမ်းယူထားနိုင်ပါတယ်။တရုတ်နိုင်ငံယာယီဝန်ကြီးဌာနပြောခွင့်ရသူ Miss Morning ကတော့မြန်မာပြည်ရင်းကတရုတ်စီမံချက်တွေစီးပွားရေးလုပ်ငန်းတွေနဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးကိုထိပါအောင်မလုပ်ဖို့ဇူလိုင်လ25ရက်နေ့မှာတိုက်တွန်းထားပါတယ်မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလိလာရေးအဖွဲ့ ISP မြန်မာကဦးအောင်သူငင်းကတော့
ရင်ကာလတွေရောကြည်လိုက်ရင်ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေရောနောက်တစ်ခါမြန်မာအစိုးရဘက်ကရောပေါ့နော်ဂျာကဒီတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေမထိခိုက်အောင်နောက်တစ်ခါတရုတ်နိုင်ငံသားတွေရဲ့အကျိုးစီးပွားမထိခိုက်အောင်ကာကွယ်ပါမယ်ဆိုတာဒါနှစ်ဖက်စလုံးကကတိပြုထားကြတာများတယ်လေနော်ဆိုတော့အခုချိန်မှာတော့ဒါလေးပါဖြစ်လာတယ်ဆိုရင်တော့ဒီဆွေးနွေးဘာကွန်မြူနတီဂျာဝေးဖယ်ရီဘူးကဘယ်တိုင်းခြားတိဆက်ဖြစ်မလဲဆိုတော့ပြောရခက်တာပေါ့
မြန်မာပြည်ငြိမ်းချမ်းရေးအတွက်လက်တလောတရုတ်နိုင်ငံရဲ့တွေ့ဆုံဆွေးနွေးရေးကြိုးပမ်းမှုတွေဟာမအောင်မြင်နိုင်သေးပဲအပြည့်အခက်ရက်စေးကြီးဟာတိုက်ပွဲရလက်အခြေအနေအပြောင်းလဲပေါ်မှာသာမူတည်နိုင်မယ်လို့မြန်မာနိုင်ငံရေးနဲ့စစ်ရေးလိလာသုံးသက်သူတွေကသုံးသက်ကြပါရဲ့ရှင်
။အာရဖီကဆက်လက်ထုတ်လွှင့်ပေးနေပါဗျ။တင်မောသားဘွားမှာနှစ်ချီလုတ်ကင်ခဲ့တဲ့ကိုရဲဆိုတဲ့လူငယ်တယောက်ဟာစစ်တပ်အာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာဘဝအလဲအပြောင်းတွေဖြစ်ခဲ့ပြီးလက်ရှိထိုင်းနိုင်ငံမှာရရအလုပ်လုပ်ရင်းတော်လိုင်းရေးတပ်ဖွဲ့တွေကိုထောက်ပို့အနေနဲ့ရှိနေပါဗျ။သူ့ဘဝအကြောင်းတစိမ့်တစေတာကိုအာရဖီသတင်းတောက်မတ်သက်စင်လိုင်းကတင်ပြပါလိမ့်မယ်ခင်ဗျာ။
ဒီတော်လိုင်းရေးဒါပြီးွားခဲ့ပြီဆိုရင်ပေါ့နော်ကျွန်တော်အိမ်ကိုကျွန်တော်ပြန်ခြင်းတယ်ကျွန်တော်နှစ်သက်တဲ့ဒီတင်မောသားဘွားတွေကိုကျွန်တော်ပြန်ပြီးတော့သွားခြင်းတယ်ပေါ့ဒီနေ့မှာကျွန်တော်အိမ်ကိုပြန်နိုင်ရမယ်ဆိုတော့ယုံကြည်ချက်ခိုင်ခိုင်မာမာကျွန်တော်ရဲ့နှလုံးသားထဲမှာရှိနေပါတယ
်စစ်တပ်အာဏာမသိခင်ကနိုင်ငံသားတင်မောသားအလုပ်ကို9နှစ်လုပ်ခဲ့တဲ့အသက်28နှစ်ရွယ်ကိုရဲဆိုတဲ့လူငယ်တစ်ယောက်ပါသူကတင်မောပြန်တက်ဖို့ရန်ကုန်မှာစောင့်နေတဲ့အချိန်မှာအာနာသိန်းနာနဲ့ကြုံရပြီးစနပြတဲ့သူတွေအာနာပီဆန်ရေးလှူရှားမှုမှာပါတဲ့သူတွေနဲ့တော်လိုင်းရေးတပ်ဖွဲ့ဝင်တွေကိုထောက်ပံ့ဖို့အဖွဲ့အစည်းလေးတခုရှုဝဲဖွဲ့လိုက်ပါတယ်စစ်ကောင်စီကလည်းငွေကြေးထောက်ပံ့တဲ့သူတွေရဲ့ဗန်စင်းတွေကိုစစ်ဆေးတာပိတ်တာတွေလုပ်လာပါတယ်ဒါကြောင့်ကိုရဲတယောက်တင်းမောပေါ်ပြန်တက်ခဲ့ပေမဲ့တနှစ်လောက်ကြာမှနိုင်ငံတွေကိုပြန်ရမယ့်အချိန်ကြာလာပါတယ်တင်းမောပေါ်မှာလှုပ်လှုပ်နေတုန်းကလည်းငွေကြေးထောက်ပံ့တာတွေဆက်လုပ်ခဲ့လို့သူဟာမြန်မာပြည်ကိုပြန်မူရဲတာကြောင့်ထိုင်းနိုင်ငံမှာခဏနေဖို့စီစဉ်လိုက်ပါတယ်။အဲဒီနောက်မှာတော့သူ့စာဝတ်နေရေးအတွက်ရောထောက်ပံ့နိုင်ရေးအတွက်ပါအဝတ်ဟောင်းတွေရောင်းနေဘေရုဆိုင်တစ်ဆိုင်မှာတလောက်ကိုဘတ်1000ကျွဲလောက်ရတဲ့နေစားလုပ်ရပြီးဝင်လုပ်နေပါတယ်။ဒါကြောင့်သူနှစ်နဲ့ချီပြီးအသားကျခဲ့တဲ့အသက်မွေးဝမ်းကြောင့်လုပ်နေအခုအလုပ်ကတခြားစီဖြစ်နေပါတော့တယ်
။တင်မောဒါဘွားကိုဆွန့်လွတ်လိုက်တဲ့ပုံစံမျိုးပေါ့နော်။တမောလိုက်လို့မရအောင်ဆိုလဲရတယ်မလိုက်တော့ဘူးအိမ်မှာဒီရှိတဲ့အလုပ်ပေါ့နော်ဂျုံတဲ့အလုပ်ဂျုံတယ်လို့ပဲဒီလိုပဲလုပ်ပြီးတော့ပဲဆက်ပြီးတော့ဒီတိုင်းပဲထောက်ဖို့ဘဝနဲ့နေပါတော့မယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ကျွန်တော်ဆက်ပြီးတော့နေခဲ့တာပ
ါဒါကြောင့်သူဟာလက်စင်ဝင်းဝင်းရမယ်အဝင်ဟောင်းဆိုင်မှာလုပ်ရင်းတစ်ဖက်မှာလည်းအွန်လိုင်းကနေထိုင်းတီတွေရောင်းပါတယ်စစ်တပ်သားအာဏာမသိမ်းခဲ့ရင်သူဟာတင်မောသားအလုပ်ကရတဲ့ဝင်းဝင်းနဲ့မိဘကိုထောက်ပံ့နိုင်လို့ယာတုတက်ဖို့အတွက်တင်းနှံတက်တာဒါမှမဟုတ်ညီတို့တိုက်ခန်းတို့ပိုင်ဆိုင်တာမျိုးဘဝကိုရနိုင်တဲ့အိမ်မက်တွေနဲ့အပြည့်ပါလို့ပြောပြပါတယ်။ဒါပေမဲ့အဲ့ဒီအိမ်မက်တွေကိုအကုန်စွန့်လွတ်ပြီးလူအဖွဲ့အစည်းကိုအထောက်ကူပြုမယ်လူတယောက်အနေနဲ့ရှင်သန်ခြင်းတယ်လို့သူကပြောပါတယ်
။သူတို့ရဲ့ခက်ခဲမှုတောင်မှသူတို့ကတခါတလေမှမှုပဲနဲ့ပေါ့နော်။ကိုဝင်းဝေးရှိနေသေးတယ်ဆက်ပြီးရှိနေသေးတယ်ကျွန်တော်သူတို့ကဟိုအားပေးတာပေါ့နော်။ရဲဘော်တွေကပြောပြတယ်ဒီအားပေးစကားတွေချောင်းပေါ့။ဒီကျွန်တော်ထောက်ဖို့တောင်းဝယ်ဆက်ပြီးထမ်းဆောင်တယ်လို့ဒီတော်လန်ကြီးအောင်ဝါဒီအထည်လဲထောက်ဖို့ဖြစ်နေကျွန်တော်ဆက်ပြီးရှိနေမယ်လို့ဆုံးဖြတ်ထားပါတယ
်။ RFA ရဲ့ညာပိုင်းအစီအစဉ်တွေလည်းဒီမှာပဲညံပါပြစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေခင်ဗျာ။